မြန်မာစစ်အစိုးရအာဏာပိုင်တွေဟာရှမ်းမျိုးသားဒီမိုကရေစီအဖွဲ့ချုပ် SNLD ကခေါင်းဆောင်တဲ့ဦးကိုထိန်းသိမ်းလိုက်ပါတယ်။ရဲတွေဟာ SNLD ဥက္ကဋ္ဌဦးခွန်ထွန်းဦးအထွေထွေအတွင်းရေးမှူးစမ်းညွှန်ရင်းတို့ကိုဗုဒ္ဓဟူးနေ့တုန်းကရန်ကုန်မြို့မှာရှိတဲ့သူတို့နေအိမ်တွေကနေခေါ်ဆောင်သွားခဲ့တယ်လို့သူတို့တဦးနဲ့နှိဆက်တဲ့တင်ရက်ွက်တွေကပြောကြပါတယ်။ထိန်းသိမ်းရတဲ့အကြောင်းရင်းကိုတော့ခုထိမသိရသေးပါဘူး။စစ်အစိုးရကမေလမှာပြန်လည်ခေါ်ယူကျင်းပခဲ့တဲ့အမျိုးသားညီလာခံကိုအထက်ခံခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ရဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကိုကံလူမျိုးစုတွေပါဝင်တဲ့အဖွဲ့နဲ့အတူ SNLD ကလည်းတပိတ်မှောက်ခဲ့ပါတယ်။အမျိုးသားညီလာခံပြန်လည်ခေါ်ယူကျင်းပတဲ့လုပ်ငန်းစဉ်ဟာဒီမိုကရေစီကြီးမကြဘူးလို့ယူဆတဲ့အတွက်ရောဒေါက်အောင်ဆန်းစုကြည်ကိုစစ်အစိုးရကနေအိမ်အကျဲချုပ်ငယ်ဆက်ပြီးထိန်းသိမ်းထားတဲ့အတွက်ရော NLD ကညီလာခံကိုတပိတ်မှောက်ခဲ့တာပါ။ဥက္ကဋ္ဌဦးနဲ့စိုင်းညွန်လွင်တို့ကိုထိန်းသိမ်းထားတာနဲ့ပတ်သက်ပြီးထိုင်းအခြေစိုက် MPU ခေါ်ပြည်သူ့ဖြတ်တော်ကိုယ်စားလှယ်များအဖွဲ့နဲ့ဩစတြေးလျအခြေစိုက် ABC ခေါ်ဩစတြေးလျမြန်မာကောင်စီတို့ကဝေဖန်ရှုတ်ချလိုက်ပါတယ်။